မြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်အတွင်းမှာအပြစ်ခတ်ရစဲရေးအတွက်တရုတ်နိုင်ငံဘက်ကကြားဝင်ပြီးတော့ကြိုးပမ်းနေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးယိုဝန်ကမနေ့ကပြောဆိုလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းကိုပြန်နိုင်ရေးနောက်ရခိုင်ပြည်နယ်အတွင်းကအပြစ်ခတ်ရစဲရေးအတွက်တရုတ်နိုင်ငံကကြိုးပမ်းနေတယ်ဆိုတာကိုဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားရေးဝန်ကြီးဒေါက်တာဟာဆန်မမတ်နဲ့တွေ့ဆုံပြီးမှသတင်းနောက်တွေကိုပြောဆိုသွားတာဖြစ်ပါတယ်တရုတ်နိုင်ငံရဲ့ကြားဝင်မှုအရမြန်မာစစ်ကောင်စီအနေနဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်တွေအရင်ကလည်းရပြီးတဲ့ဖြစ်တဲ့အကြောင်းနောက်ထပ်ရခိုင်ပြည်နယ်ထဲမှာထပ်ပြီးတော့ရစေချင်ပါတယ်လို့တရုတ်သံအမတ်ကြီးကပြောဆိုပါတယ်ရခိုင်ပြည်နယ်အတွင်းရခိုင်တပ်တော်ခေါ်အေအေနဲ့မြန်မာစစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကစခန်းတွေလက်လွတ်ဆုံးရှုံးနေတဲ့အချိန်မှာပဲတရုတ်သံအမတ်ကြီးရဲ့ပြောကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးဘင်္ဂလားဒေ့ရှ်မြန်မာတရုတ်သုံးနိုင်ငံပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကအခက်အခဲတွေကြားမှာရပ်တန့်နေပေမဲ့ယုံကြည်မှုရှိဖို့လိုတဲ့ကြောင့်လဲတရုတ်သံအမတ်ကြီးကပြောပါတယ်ဒုက္ခသည်ပြန်ပို့ရေးအစီအစဉ်အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားမှာသဘောတူထားပေမဲ့နှစ်နဲ့ချီပြီးတော့အကောင့်ထဲပေါနိုင်ခြင်းမရှိသေးပါဘူးတရုတ်ဘက်ကကြားဝင်ဆက်ဆက်နေတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကရောအေအေရခိုင်တပ်တော်ဘက်ကပါသတင်းတစုံတရာထုတ်ပြန်ကြေညာတာမရှိသေးပါဘူးရှင်